Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ17ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လည်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။အခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားပေါ်စီးရီးယားအရေးယူကောင်းယူဖို့စဉ်းစားထားတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောနေကြမှာပဲအင်အားပြအနေနဲ့အမေရိကန်ကကိုရီးယားကျွန်းဆွယ်မှာဖူးထွက်စီးရီးလိချင်ပါတယ်။စပိန်နိုင်ငံကတလုံးနီးယားဒေသခေါင်းဆောင်အနေနဲ့တရားလွတ်လပ်တဲ့နိုင်ငံဖြစ်ကြီးညာလိုက်ပြီလားဆိုတာရှင်းရှင်းလင်းလင်းသိလို့တဲ့အကြောင်းစပိန်ဝန်ကြီးချုပ်ကမေးခွန်းထုတ်ပါတယ်။ဒီလိုထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်တဲ့သူကြီးညာပေးတော့မှာပါ
။အခုညနေခင်းနားဆင်ကြရမယ့်သတင်းထွားလေးတွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုပြန်လည်စီစစ်လက်ခံရင်းနဲ့ပတ်သက်လို့အထောက်အထားခိုင်မာသူတွေကိုပြန်ပြီးတော့လက်ခံမှာဖြစ်တဲ့အကြောင်
းဒီနိုင်ငံတွေကိုပြန်လည်ပြီးတော့လာရောက်နေထိုင်လို့တဲ့လူတွေအတွက်ကိုကျွန်တော်တို့ကဖောင်တွေပုံစံတွေကိုဒီဘင်္ဂလားဒေ့ရှ်ဆိုးဘက်ကတဖြစ်တည်ပြဖို့ကြီးဖြစ်တယ်ကအဲ့တော့
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေဟာအခုမိသားစုပြန်လည်စုစည်းရေးအာရုံစိုက်နေကြပါပြီ။လက်ပတော့မှအစားထိုးရောချင်းမြေရဖို့တောင်းဆိုဆန္ဒပြမှုတွေနဲ့တူအမေရိကန်သတင်းလွှာတစ်ပုဒ်မှာတော့အထက်လွှတ်တော်အမတ်တဦးကသမ္မတထရန့်ရဲ့လှောင်ပြောင်တရော်ပုံတွေနဲ့ပတ်သက်လို့လည်းနားဆင်ကြပါမယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လည်ဦးနဲ့မတ်တင်ကြီးထိုက်တူကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားပေါ်စီးရီးယားအရေးယူကောင်းယူဖို့စဉ်းစားထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောနေကြမှာပဲအင်အားပြတဲ့အနေနဲ့အမေရိကန်ကကိုရီးယားကျွန်းဆွယ်မှာမနေ့တုန်းကဖူးထွက်စီးရီးလိချင်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကချက်တက်လေရင်နေတဲ့အတူအမေရိကန်ကအတန်တက်မြန်တဲ့ဘုံကျဲလေရင်တွေကကိုရီးယားကျွန်းဆွယ်အရှေ့နဲ့နောက်ဘက်ကမ်းရိုးတန်းဒေသတွေမှာမစ်ဆိုင်းတုံးပစ်ခတ်ဆန်းသတ်မှုတွေပါဝင်ဖူးထွက်စီးရီးလိချင်ခဲ့ကြတာပါ။ဂျန်ပေပိုကိုရီးနိုင်ငံခြားရေးဝန်ကြီးဟင်နရီကစ်ဆင်ဂျာတို့နဲ့တွေ့ဆုံခဲ့တဲ့သမ္မတထရန့်ကတော့မြောက်ကိုရီးယားအရေးအမေရိကန်ကပုံစံတင်တဲ့ချဉ်းကပ်မဲ့အကြောင်းမနေ့တုန်းကပဲပြောဆိုလိုက်ပါတယ်။
We were on the wrong path before. All you have to do is take a look. If you look over the last 25 years, through numerous
administrations, cases that landlord like to be nipao sei law twin asuru a sese ye lo pong kai mon ni chao kabao ma ma chou mu de pyatana ri paw kya ya de chao ne aku kha ma lo lan chao man mo yaw la ni bi phit de chao tamna twan ga pyo so da ba american ne ma ma ti tak kat khan ya de ka aka kwe pe ko lo wa la ga yin myak korea ko chin mon pye me lo chin chao kha da pa win myak korea khong song kin chong hon ne a pyan lan thon ne pyo so mu ri tadin pat ne chi chong ya pi na ma be tamna twan ga mat che pi pyo so la da le phit par de chi twa la ni de myak korea ye nuclear ne missile thon chin chao mu an နေပတ်တယ်လို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားအဆင့်မြင့်တန်တမန်တွေအော်တိုဘာလ17ရက်ရှေ့လာမယ့်ဗုဒ္ဓနေ့မှာတွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားပါတယ်
။အီရန်ဘက်က2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်ကိုလေးစားလိုက်နာမှုအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ထပ်ပြီးအတိအမှတ်မပြုတော့ဘူးဆိုတာကိုလာမယ့်ရက်ပိုင်းအတွင်းကြေညာပွဲရှိနေပြီးအီရန်အပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မလားဆိုတာကိုဆုံးဖြတ်ဖို့လွှတ်တော်ကိုရက်ပေါင်း60အချိန်ပေးမယ်လို့ခန့်မှန်းထားကြပါတယ်။ဥပဒေအရသမရအနေနဲ့အောက်တိုဘာလ15ရက်နေ့အထိဆုံးဖြတ်ဖို့အချိန်ရပေမဲ့မကြာခင်မှာပဲထွက်ပေါ်လာနိုင်တယ်လို့အမေရိကန်သမရအင်ဗျူရောကပြောဆိုပါတယ်။အီရန်အရေးမဟာဗျူဟာကိုသမရဘက်ကဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။အီရန်အရေးပြဿနာတွေအလုံးကိုကင်တွယ်ဖို့အတွက်ကိစ္စရာတစ်ခုလည်းအတွက်တင်မဟုတ်ဘဲအလုံးခြုံငုံပါဝင်တဲ့ကျေပြန့်တဲ့မူဝါဒတရားကိုလိုချင်နေတာဖြစ်တယ်လို့အမေရိကန်သမ္မတအင်ဗျူရောပြောခွင့်ရဆာရာဟတ်ကဘီဆန်ဒါစ်ကမနေ့အင်ကာနေ့ကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာလည်းသမ္မတကသူ့ရဲ့သဘောထားကိုထင်ဟပြောဆိုထားပါတယ်။အမေရိကန်တို့ပါဝင်ခဲ့သမျှသဘောတူညီမှုတွေထဲမှာအီရန်သဘောတူညီချက်ကတစ်ဖက်သက်အဆန်းဆုံးအဆိုးရွားဆုံးသဘောတူညီချက်တစ်ခုဖြစ်တယ်လို့သမ္မတကပြောဆိုခဲ့တာပါ။ဒီသဘောတူညီချက်ကအမေရိကန်ကိုအကြက်ရိုက်စေတယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
စင်ကာပူနိုင်ငံနဲ့ပြီးခဲ့တဲ့လတဲ့ရေနံနဲ့သင်္ဘောနဲ့ဝင်တိုက်မိရကအမေရိကန်ရေတပ်သားတချို့သေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးအမေရိကန်စစ်သမော USS John S. McCain ရဲ့တပ်မုန်းနဲ့အမှုဆောင်ရာရှိချုပ်လို့တာဝန်ကအနာပေးလိုက်ပါရဲ့ရေတပ်သား10ဦးသေဆုံးပြီး9ဦးထဏ်ရခဲ့တဲ့သင်္ဘောတိုက်မှုဟာရှောင်လွဲလို့ရနိုင်တဲ့မတော်တဆမှုဖြစ်ကြောင်းလဲဂျပန်နိုင်ငံခြေဆိုင်အမှတ်9အမေရိကန်ရေတပ်ကဒီကနေ့ပဲ ကျင်းပချက်ထုတ်ပြန်ပြောဆိုလိုက်တာပါ USS JS McCain ဖြစ်သိမ်းမောင်းရဲ့တပ်မှုဖြစ်သူ Alfredo J. Sanchez ဟာဆုံးဖြတ်ချက်ချမှတ်ရမယ်ညံဖင်းခဲ့ကြောင်းနဲ့အမှုဆောင်အရာရှိချုပ် Jesse R. Sanchez ကတော့သိမ်းမောင်းရဲ့လေ့ကျင့်ရေးအစီအစဉ်တွေကိုဥဆောင်ရမှာညံဖင်းခဲ့ကြောင်းကျင်းပချက်မှာဖော်ပြထားပါတယ်လူစလုံးပေါ်ယုံကြည်မှုမရှိတော့တဲ့အတွက်တာဝန်ကနေအနားပေးလိုက်ပြီးတခြားနေရာတွေကိုပြောင်းရွှေ့တာဝန်ပေးလိုက်ကြောင်းဖော်ပြထားတာပါ American ထက်လွတ်တော်မှ John McCain ရဲ့ဖခင်နဲ့အဖိုးဖြစ်သူနာမည်ကျော်ရေတောက်ပူချုပ်ကြီးဟောင်းတွေကိုဂုံပြုတ်နာမည်ပေးထားတဲ့ USS JS McCain တင်မမတော်တစားမှုဟာ Pacific သမုဒ္ဒရာအတွင်း American စစ်တမောတွေဇက်တိုက်ဆိုလိုဂျုံရတဲ့မတော်တစားမှုတွေမှာတစ်ခုပါဝင်ဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လတဲ့ဂျပန်ကမ်းရိုးတွေမှာဖိလစ်ပိုင်နိုင်ငံကကုန်တင်တင်မတော်တစင်းနဲ့ American ဖြတ်တင်မော USS Fitzgerald တက်ခတ်မိရမှာလဲရေတပ်သား9ဦးသေဆုံးခဲ့ရပါတယ်
American ပြည်တော်စုအနောက်ပိုင်းပြည်နယ်ကယ်လီဖိုးနီးယားမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကဆလို့လောင်ကျွမ်းနေတဲ့တော်မီကိုထောင်နဲ့ချီတဲ့မိသက်သမားတွေနဲ့နှိမ့်တက်နေရပြီးလေတိုင်လုံးလျှော့လာပြီးအပူချိန်ကျလာတာကြောင့်မိငိမ့်တက်မှုမှာအထောက်အကူဖြစ်စေခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်တစ်တော်နယ်မိဘေးကာကွယ်မှုဆိုင်ရာဌာနကတော့လေတိုင်လုံးနဲ့ခြောက်သွေ့တဲ့အခြေအနေကအခက်အခဲတစ်ရပ်ဖြစ်ရှိနေစေဖြစ်တယ်လို့သတိပေးထားပြီးမနစ်အင်္ဂါနေ့အထိဟက်တာ 46,500 လောင်ကျွမ်းခဲ့ရတယ်လို့ပြောဆိုထားပါတယ်။မိလောင်မှုနဲ့ဆက်ဆက်ပြီးလူ18ဦးသေဆုံးခဲ့ရပြီးအိုးအိမ်နဲ့စီးပွားရေးလုပ်ငန်းခန့်မှန်းခြေ 1,500 လောက်မိတဲ့ပါသွားတယ်လို့လည်းဒီကနေ့ဗုဒ္ဓဟူးနေ့မှာအနာပိုင်တို့ကပြောပါတယ်။မိလောင်မှုဖြစ်ခဲ့တဲ့ဒေသတွေထဲမှာတော့ San Francisco ရဲ့မြောက်ပိုင်းကကဘာတလွားခီးသွားတွေကိုဆွဲဆောင်ရဝိုင်ထုတ်လုပ်ရေးလုပ်ငန်းတွေရှိတဲ့ Napa နဲ့ Sonoma ခရိုင်တွေလည်းပါဝင်ပါတယ်။ Sonoma ခရိုင်မှာတော့ပျောက်ဆုံးနေတယ်လို့သတင်းရထားတဲ့လူ100လောက်ကိုရှာဖွေဖို့ဆောင်ရွက်နေရပြီးလူတွေအချင်းချင်းပြန်တွေ့ကြဖို့ကလည်းမလွယ်လှတဲ့အခြေအနေဖြစ်နေတယ်လို့ခရိုင်ရဲမှုကပြောပါတယ်။ဒေသရင်းကနေလူတွေဘေးအန္တရာယ်ကင်းကင်းထွက်ခွာနိုင်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့လည်းရဲမှုကပြောဆိုသွားပါတယ်ရှင
်။ UAVE ကတန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စပိန်နိုင်ငံကဒဇယ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကတလုံးနီးယားဒေသခေါင်းဆောင်နေနေနဲ့တိကျလွတ်လပ်တဲ့နိုင်ငံဖြစ်ချင်ညာလိုက်ပြီလားဆိုတော့ကိုရှင်းရှင်းလင်းလင်းသိလို့ရတဲ့အကြောင်းစပိန်ဝန်ကြီးချုပ်မာရီယာနိုရာချိုင်းကဒီကနေ့ပဲပြောဆိုလိုက်ပါတယ်ခွတ်တခွင့်ရရေးကျိုးပန်းနေရာတွေကိုဗဟုအစိုးရကတုံ့ပြန်မဲ့နည်းလမ်းတွေကိုဆွေးနွေးဖို့အစိုးရအဖွဲ့နဲ့အရေးပေါ်စီဝေးကျင်းပခဲ့ပြီးနောက်မှာပဲပြောဆိုလိုက်ကြပါစပိန်နိုင်ငံရဲ့ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေပြဋ္ဌာန်းချက်အရလွတ်လပ်ရေးချင်ညာရင်းရှိမှရှိရှင်းရှင်းလင်းလင်းသိဖို့လိုအပ်ကြောင်းနဲ့ဗဟုအစိုးရအနေနဲ့ကတလုံးနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုစံငတ်ထားဝင်ရှိကြောင်းလည်းဝန်ကြီးချုပ်ကပြောဆိုသွားပါတယ်ဒီကြလို့လက်တဲ့နိုင်ငံဖြစ်ကျင်ညာခဲ့ပေမဲ့ဗိုလ်ဆွေးရနဲ့ဆွေးနွေးနိုင်မှုရပြီးလက်တွေ့အကောင့်ထဲပေါ်မဲ့လုပ်ငန်းစဉ်တွေကိုဆိုင်းငံ့ထားတဲ့အကြောင်းကတလုံးနီးယားဒေသခေါင်းဆောင်ကာစ်ပိုချမွန်ကပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲအဆွေးရကအရေးပေါ်စီဝေးကျင်းပရဖြစ်ပါတယ်စပိန်ဝန်ကြီးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကတော့ကတလုံးနီးယားဒေသခေါင်းဆောင်တွေအနေနဲ့ခွတ်ထွက်ဖို့ဆုံးဖြတ်ချက်ချပြီးဖြစ်တာကြောင့်ဆွေးနွေးညီနိုင်မှုမဖြစ်နိုင်တဲ့အကြောင်းနဲ့လွတ်လပ်ရေးကျင်ညာချက်ကိုလည်းလက်မခံကြောင်းပြောဆိုခဲ့တာပါကတလုံးနီးယားဒေသခေါင်းဆောင်ပိုချမွန်ကတော့တရားလွတ်လပ်တဲ့နိုင်ငံတနင်္ဂနွေနေ့ဖြစ်နိုင်ငံတော်ဝင်တွေကိုစတင်တာဝန်ယူလိုက်ပြီဖြစ်ကြောင်းမနေ့ညကပဲကတလုံးနီးယားဒေသလွတ်တော်ကိုယ်စားလှယ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်မင်းဆန္ဒရှင်တွေကလွတ်လပ်ရယူလို့ကြောင်းတတိပြခဲ့ပြီးဖြစ်သလိုရှေ့လာမဲ့သတင်းပတ်တွေအတွင်းစွန့်နှင်းညီနိုင်နိုင်မှုအတွက်လွတ်လပ်ရေးကြီးညာချက်ကိုအကောင့်တက်ပေါ်တဲ့လုပ်ငန်းတွေကိုတော့ဆန်းငံ့ထားမှာဖြစ်ကြောင်းလည်းလွတ်တော်မှာပြောကြားခဲ့တာပါအတူပါလာတရနေ့ကကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲကိုစပိန်ဗဟုအစိုးရကတရားမဝင်ကြောင်းကြီးညာထားပေမဲ့ဆန္ဒမဲပေးသူအများစုကတော့ခွတ်ထွက်ဖို့သဘောထားပေးထားကြပါတယ်
မြောက်ကိုရီးယားခေါင်းဆောင်ပိုင်းကိုဖြိုခွင်းမဲ့အစည်းအဝေးနဲ့အပါအဝင်တောင်ကိုရီးယားရဲ့စီရီလျှို့ဝှက်အချက်လက်ပေါင်းများစွာကိုမြောက်ကိုရီးယားကွန်ပျူတာထုတ်ဖောက်ဝင်ရောက်သူဟက်ကာတွေကခိုးယူခဲ့ကြတယ်လို့တောင်ကိုရီးယားလွှတ်တော်အမတ်တဦးကပြောပါတယ်။တောင်ကိုရီးယားကာကွယ်ဆိုင်ရာတာဝန်ရှိသူတွေကိုကိုးကားပြီးအနာရဒီမိုကရက်တစ်ပါတီကရီချောင်ဟီကမနစ်အင်္ဂါနေ့တုန်းကပြောတာပါတောင်ကိုရီးယားစီးရေးဆိုင်ရာအချက်အလက်စင်တာကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလထဲမှာကွန်ပျူတာဟက်ကာတွေကချိုးဖောက်ဝင်ရောက်ပြီးအချက်အလက်တွေကိုခိုးယူခဲ့ကြတာလို့တာဝန်ရှိသူတွေကယုံကြည်ထားကြပါတယ်ခိုးယူခံရတဲ့အချက်အလက်တွေထဲမှာတော့ တကယ်လို့စစ်ဖြစ်လာရင်မြောက်ကိုရီးယားခေါင်းဆောင်ပိုင်းကိုဖြုတ်ခွင်းနိုင်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကိုတိုက်ခိုက်မယ်အစီအစဉ်လည်းပါဝင်ပါတယ်။တောင်ကိုရီးယားအထူးတပ်ဖွဲ့တွေအတွက်အရေးပေါ်အစီအစဉ်တွေမဟာမိတ်ထိပ်တန်းတပ်မှုတွေကိုတင်ပြတဲ့အစီအခံစာတွေနောက်အရေးပါတဲ့စစ်ရေးအဆောက်အုံတွေနဲ့ဓာအားပေးယုံတွေရဲ့အချက်လက်တွေလည်းပါသွားတယ်လို့လွှတ်တော်အမတ်ကရုံဟပ်သတင်းဌာနကိုပြောဆိုပါတယ်။ခုတ်ယူခံရတဲ့အချက်လက်တွေရဲ့80ရာခိုင်နှုန်းကိုတော့မဖော်ထုတ်ရသေးဘူးလို့လည်းသူကပြောပါတယ်ရှင်။
ပစံမှုတွင်ဖိလစ်ပိုင်နိုင်ငံနဲ့အရင်းပွားနေတဲ့ကျဉ်းစုတွေမှာတရုတ်နိုင်ငံကစီးကံဖောက်ပြမှုတွေရှိနေတဲ့ကြောင်းထောက်လန်ရေးသတင်းတွေကိုကိုကပြောဆိုခဲ့တဲ့အတွက်ဖိလစ်ပိုင်လွှတ်တော်အမတ်တူပေါ်အများကစိတ်ဝင်စားနေပါရဲ့။မရင်းတပ်ဖွဲ့ဝင်ဘူဂျီယွန်တူဖြစ်ကနေ2013ခုနှစ်မှာလွှတ်တော်ကိုယ်စားလှယ်ဖြစ်လာခဲ့တဲ့အောက်လွှတ်တော်အမတ်ဒယ်ရီအလက်ဂျန်ဒရိုကတော့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံရဲ့လူရည်တွေနဲ့ပတ်သက်လို့သတင်းအချက်အလက်တွေကိုထောက်လန်းစုဆောင်းခဲ့ပြီးအင်တာနက်လူမှုကွန်ရက်မှာဖြန့်ဝေခဲ့တာပါ။ဖိလစ်ပိုင်နိုင်ငံကထိန်းချုပ်ထားတဲ့ရေပိုင်နယ်ထဲကတဲတောင်မြေတစ်ခုပေါ်မှာဇူလိုင်လတဲ့တရုတ်နိုင်ငံကအလံဆက်တူခဲ့ကြောင်းနဲ့စက်တင်ဘာလလယ်တုန်းကဒီရေပိုင်နယ်ထဲမှာပဲရှိတဲ့ကျွန်းတုံကျွန်းနီဖိလစ်ပိုင်ကင်းလက်တင်မောတစ်စင်းကိုတရုတ်နိုင်ငံကမောင်းထုတ်ခဲ့တဲ့ကြောင်း Facebook နဲ့ Twitter လူမှုကွန်ရက်တွေမှာဖော်ပြခဲ့တာဖြစ်ပါတယ်။သမတ်ဒူတာတီနဲ့နိုင်ငံခြားရေးဝန်ကြီးဌာနကတော့စန်ဒီကေးကျွန်းမှာတရုတ်နိုင်ငံကအလံဆက်တူခဲ့ကြောင်းအတိအပြုပြောဆိုပေမဲ့တရုတ်နိုင်ငံကတိမ့်ပိုက်ထားတာမဟုတ်ကြောင်းပြောဆိုခဲ့ကြပါတယ်။
တရုတ်ရဲ့အချုပ်အခြာအာဏာပိုင်မှုကိုဆောင်းရှောက်ကာကွယ်ဖို့ဟောင်ကောင်ပြည်သူတွေမှာတာဝန်ရှိတယ်လို့ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးကာရီလမ်ကပြောဆိုလိုက်ပြီးတရုတ်ပိုင်နဲ့ဟောင်ကောင်ကျွန်းမှာဒီမိုကရေစီအပြည့်အဝရယူတောင်းဆိုကြတဲ့တက်ကြွလှုပ်ရှားသူတွေကိုရှင်းရှင်းလင်းလင်းသတိပေးလိုက်ပါတယ်။နိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုလုံခြုံရေးနဲ့ဖွံ့ဖြိုးရေးအကျိုးစီးပွားတွေကိုထိပါမဲ့အရေးလက်မခံဖို့တစိ့တပိုင်းကိုပိုင်အုပ်ချုပ်ခွင့်ရမြို့မှာတာဝန်ရှိတယ်လို့အုပ်ချုပ်ရေးမှူးကဒီကနေ့ဗုဒ္ဓဦးနဲ့ဥပဒေပြုကောင်စီမှာမူဝါဒရေးရာမိန့်ခွန်းအတွင်ထည့်သွင်းပြောဆိုသွားတာဖြစ်ပါတယ
်
ဗုဒ္ဓဦးနဲ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လုံဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလှတွေစက်တိုက်နှာစင်ရပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်သွားသူတွေပြန်လည်လက်ခံရေးအတွက်စီစစ်ရေးပုံစံတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့ထားပြီးအထောက်ထားခိုင်မာသူတွေကိုပြန်လည်လက်ခံဖို့ရှိကြောင်းနဲ့တကယ်လို့တပ်တွေကအထောက်ထားတွေပျက်စီးပျောက်ဆုံးခဲ့ရင်မိသားစုစီရင်နဲ့တိုက်ဆိုင်စစ်ဆေးပြီးလက်ခံဖို့ရှိတဲ့အကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
ဟုတ်ကဲ့ဒီကိန်းပြည်နယ်မြောက်ပိုင်းဒေသမှာဩဂုတ်လ25ရက်နေ့ကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နင်းခဲ့တဲ့နောက်အစ္စလမ်ဘာသာဝင်9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ပါတယ်။ဒီလိုဒုက္ခသည်တွေအလုံးကြီးနဲ့ထွက်ပြေးသွားတဲ့အပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်တာတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကလည်းထွက်ပြေးသွားသူတွေကို1993မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အသိရှိကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ကို1992ခုနှစ်ဧပြီလ28ရက်နေ့ကစတင်ထုတ်ပြန်ခဲ့ပြီး1992-93မှာစတင်အကောင့်ထဲပေါ်လာကြောင့်1993သဘောတူညီချက်ဖြစ်မြန်မာဘက်ကပြောဆိုသလိုဘင်္ဂလားဒေ့ရှ်ဘက်ကတော့1992သဘောတူညီချက်ဖြစ်ရင်းညွန့်သုံးစွဲပါတယ်မြန်မာအစိုးရဘက်ကတဖက်နိုင်ငံရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အခြေအနေကိုအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကအခုလိုပြောပါတယ်
ဒီဘက်နိုင်ငံတွေကိုပြန်လည်ပြီးတော့လာရောက်နေထိုင်လို့တဲ့လူတွေအတွက်ကိုကျွန်တော်တို့ကဖောင်နေပုံစံတွေကိုဒီ United Soil ဘက်ကတစ်ဆင့်ဤနေပေးဖို့ပြီးဖြစ်တယ်ကြာအဲ့တော့အဲ့ဒီဟာကတော့ဖောင်နေကတော့ဒါကျွန်တော်တို့ပို့ပြီးဆိုတော့ဟိုဘက်ကနေပြီးတော့သူတို့မှန်မှန်ကန်ကန်နဲ့ဒီနေ့ဆက်တာဖြစ်ပြီးဒီနေ့ပြန်ပို့ရဒီအစီအစဉ်ကမြန်မြန်ပြီးသွားမဲ့သဘောရှိတာပေါ့ဗျာကျွန်တော်အတန်တကန်ရုံးကဒီကျွန်တော်တို့ကိုယ်စားလှယ်တွေတွားတဲ့အချိန်မှာလေးကဒီပုံစံတွေတော့ကျွန်တော်ပါသွားပြီးဖြစ်ပါတယ်က
ဒီစစ်စည်ရေးပုံစံတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရဒီလ1ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်တင်းဆွေနဲ့အဖွဲ့တွားရောက်ဆင်မှာပေးအပ်ထားကြောင်းလည်းပြောပါတယ်ပေးပို့ထားတဲ့စီစီရေးပုံစံမှာ1993သဘောတူညီချက်အပြင်အချက်နှစ်ချက်ပါဝင်ကြောင်းလည်းဦးမြင့်ကျိုင်ကပြောပါတယ်
93တော့ပုံစံပါပဲဒီပုံစံအတိုင်းပဲကျွန်တော်လုပ်တာပဲအဲအဲ့ဒီမှာတော့တခုပဲထပ်ပြီးတော့ပါလာတာတော့အဓိကတော့ဗာလဲဆိုလို့ရှိရင်လူခွင့်ရေးဒါတရားသူတို့ကမြစ်ပြင်ချင်းချောင်းတက်တမှုကမပါပဲနဲ့မြန်မာနိုင်ငံတွင်းကိုပြည်လဲနေထိုင်လူကြောင်းဝန်ခံလက်မှတ်ပေးထိုးရမယ်တစ်ချက်ပါလာတယ်ကြာဆိုသူတို့ကိုကျွန်တော်တို့ကဟိုချစ်ချောက်တာတိုက်တွန်းတာတွေမပါဘဲနဲ့သူသဘောရောက်ပြန်လာတဲ့ဟာတွေဖြစ်စီကျင်တော့လေ။နောက်တစ်ခုကတော့မြန်မာနိုင်ငံထဲမှာလာရောက်နေထိုင်နေဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တည်ဆဲဥပဒေကိုလေးစားလိုက်နိုင်ပါမယ်ဆိုတာတစ်ချက်ပါလေ။ကျန်တာတွေကတော့နေပြည်တော်ကအတိုင်းပဲ သူတို့ရဲ့နာမည်ကြီးသူတို့ရဲ့ဝတ္တကြီးတွေသူတို့နေထိုင်ခဲ့ဘူးတဲ့နေရာလိပ်စာတွေသူတို့ရဲ့ရွှေမျိုးတွေဒီလိုအချက်လက်တွေဖြစ်ပါလေက
ပြီးခဲ့တဲ့အင်ကာနေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီး AH မာမုတ်အလီက1992နှစ်နိုင်ငံသဘောတူညီချက်အဖြစ်ရည်ညွှန်းပြောဆိုပြီးလက်ရှိအခြေအနေနဲ့အရင်အခြေအနေဟာလုံးဝကွဲပြားနေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့မွတ်စလင်ကျေးရွာတစ်ဝက်လောက်ဟာမီးလောင်ကျွမ်းခဲ့ကြောင်းလက်ရှိလည်းလောင်ကျွမ်းနေဆဲဖြစ်ကြောင်းနဲ့ဒါကြောင့်ရခိုင်ပြည်နယ်မှာနေထိုင်တဲ့တပ်သေးကံအထောက်အထားပြဖို့ဆိုတာလက်တွေ့မကျကြောင်းထုတ်ပြန်ထားပါတယ်အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကတတိကံအထောက်အထားပျောက်ဆုံးပျက်စီးသူတွေနဲ့ပတ်သက်ပြီးဆောင်ရွက်နိုင်တဲ့အခြေအနေကိုအခုလိုသုံးသပ်ပြောဆိုပါတယ
်ကျွန်တော်နိုင်ငံထုတ်ပြန်တဲ့သက်ဆိုင်ရာကတ်တမီးမှုပါမှာပေါ့လေအဲတကယ်လို့မပါဘူးဆိုတော့နောက်ပိုင်းတော့နှစ်နိုင်ငံတောင်ဝင်ရှိတဲ့အဖွဲ့အစည်းတွေကျွန်တော်အစိုးရအဖွဲ့တွေပြန်ပြီးတော့ညှိနှိုင်းပေးရမှာပေါ့တကယ်လို့နောက်ဆုံးအခြေအနေဖြစ်လာမယ်ဆိုရင်တို့ဒီနေဆက်ဒေသမှာတော့ကျန်တဲ့ဒီလိုရဟိုမြို့နယ်တွေရက်ကွက်တွေနဲ့လို့မတူဘူးအိမ်တော်စုစီးရင်တွေကဓာတ်ပုံတွေနဲ့မှတွဲပြီးလုပ်ခါတာဗျအဲသူတို့ရှောက်လောက်မှာပါတဲ့ဓာတ်ပုံနဲ့ဒီအိမ်တော်စုစီးရင်မှာတွဲပြီးလုပ်ခါတဲ့ဓာတ်ပုံတွေနဲ့ကျွန်တော်တို့ဒီမှာမှတ်တမ်းတွေကျွန်တော်တို့လက်ထက်မှာရှိတယ်နောက်ဆုံးအချိန်လေးကျရင်အဲလိုတက်ဆက်ဖြစ်ဖြစ်ပြီးတော့ဆောင်းပြီးလို့ရတယ်ဒါနှစ်နိုင်ငံပြန်ပြီးတော့ရှင်းနိုင်သွားမှာဖြစ်ပါတယ်ဗျအ
ိမ်တော်စုစီးရင်တွေကိုတစ်နှစ်တစ်ခါဆောင်ရွက်ထားတာဖြစ်ကြောင်းလည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်တကြီးဟောင်းဦးဖေတန်ဦးကတော့1993နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံရမှာတွေ့ကြုံရတဲ့အခက်အခဲတချို့ကိုအခုလိုပြောဆိုထားပါတယ
်။ကျွန်တော်တို့ဘက်ကဒီမူ၄ချက်နဲ့အညီလက်ခံတယ်။အဲဒီ၄ချက်ကိုသူတို့ကမကိုက်ညီဘူးဆိုလို့ရှိရင်အခက်အခဲရှိတယ်။နောက်တစ်ခုကတကယ်တမ်းကျွန်တော်တို့ကလက်ခံမယ်ဆိုပြီးကိုက်ညီရပြီးပြန်ခေါ်ပြန်တော့လေဒုက္ခတွေစခန်းမှာရှိနေတယ်။အဲဒီဘင်္ဂလီတွေကကျွန်တော်တို့ဒီဘက်ကနေပြီးတော့ခုဒီစီစစ်ပြီးပြီလာပါဆိုပြီးပြန်ခေါ်လာပွဲမလာချင်းရအောင်ပါမှာ
အစိုးရကထုတ်ပြန်တဲ့စာရင်းမှာ1992ခုနှစ်စက်တင်ဘာလကနေ2005ခုနှစ်ဇူလိုင်လအထိအင်တောင်စု 48,000 လောက်နဲ့လူဦးရေ 23,000 ကျော်ပြန်လာပြီးဖြစ်ကြောင်းဖော်ပြထားပါတယ်လက်ရှိမြန်မာနိုင်ငံကိုပြန်လာမဲ့သူတွေကိုတော့မောင်းတော်မျိုးနဲ့တောင်ပြိုလက်ဝဲနဲ့ငခုရကြေးရွာတွေကနေလက်ခံဖို့မြန်မာအစိုးရဘက်ကအကြမ်းအဖျင်းရာထားတတ်မှတ်ထားပါတယ
်ကုမိုးစောပြောပြသွားတာပါရှင်မြန်မာနိုင်ငံကနေစုလိုက်ပြုံးလိုက်ထွက်ပြေးနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရော့ကျလာနေတဲ့အချိန်မှာပဲပြည်ပခန့်တွေကြောင့်ကွဲကွာသွားခဲ့ရတဲ့မိသားစုတွေပြန်လည်စုံစည်းကြဖို့အာရုံစိုက်လာကြပါတယ်ဒီဒုက္ခသည်မိသားစုတွေရဲ့အနာဂတ်အရေးနဲ့ပတ်သက်လို့ Steve Central ရဲ့သတင်းပေးပို့ချက်ကိုတော့ကိုငင်းချမ်းကပြောပြမှာပါရှင
်မြန်မာနိုင်ငံကစစ်တပ်ရဲ့ရှင်းလင်းမှုတွေကြောင့်ဒဏ်ရာရခဲ့တဲ့လူအရေအတွက်ကကော့ပဇားကအဓိကဆေးရုံကကလင်ထက်များနေပါတယ်လေးလာသူအများကဆွဆွဲနေကြတဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုကနေလွတ်လာတဲ့မိသားစုအနည်းငယ်ပဲရှိပါတယ်အသက်6နှစ်အရွယ်ဖာတီမာကလေးဟာဗမာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်မီးလောင်သွားခဲ့ရတဲ့သူ့ရဲ့နေအိမ်ဒုတိယတပ်ကနေခုံချတဲ့အတွက်ခြေောက်ကျိုးသွားခဲ့ပါတယ်ခုခါမှာတော့သူစကားနည်းနည်းပဲပြောပါတော့တယ်သူ့အဖေမဟိဘူလာက
ကျွန်တ
ော်ကလေးအတွက်တင်တာမကောက်ပါဘူးစစ်တပ်တပ်တာခံရတဲ့တခြားကလေးတွေအတွက်ပါဝမ်းနေနေပါတယ်အသက်ခံရတဲ့ကလေးတွေရဲ့အဖေတွေလည်းကျွန်တော်လိုပဲဝမ်းနည်းမယ်ထင်ပါတယ်စစ်တပ်ဟာမင်းကလေးတွေအများကြီးရိုက်နှက်အတ္တမကျင့်ပြီးတော့လူတွေအများကြီးတတ်ခဲ့ပါတယ
်နေဆက်ကိုဖျက်ချော်ဖို့အတွက်မိသားစုတွေလည်းကွဲကွာခဲ့ရသလိုကလေးငယ်တွေကိုထားခဲ့ရတာတွေလည်းရှိပါတယ်နိုင်ငံတကာကြက်ချင်းဒီအဖွဲ့ ICRC လို့ကုညီရေးအဖွဲ့တွေအတွက်ပထမဦးဆုံးဦးစားပေးလုပ်ရတာကတော့ကလေးတွေကိုမှတ်ပုံတင်ပြီးသူတို့ရဲ့မိသားစုတွေကိုစုံစမ်းရတာပါဒါပေမဲ့လူ9သိန်းကျော်ရောက်လာတဲ့အတွက်တာဝန်ကတော့ကြီးပါတယ် ICRC ကမာရီယန်ခတ်တစ်က
မိသားစုတွေပြန်စုံစည်းအောင်လုပ်ရတာကမလွယ်ပါဘူး။ဘာလို့လဲဆိုတော့သူတို့ကပြောင်းရွှေ့တာများတဲ့အပြင်အိုခိယားကတက်ခနက်ဖ်အထိစခန်းမျိုးစုံမှာပြန့်ကျဲနေပါတယ်။ပြမအဆက်တွေရအောင်လုပ်ရပြီးတော့ဒီအဆက်တွေကိုထိန်းထားဖို့ကလည်းရှုပ်ထွေးပါတယ်
။ပြမဒဏ်ရာတွေကိုကုသပေးသလိုစိတ်ဒဏ်ရာခံစားခဲ့ရတဲ့မိသားစုတွေအတွက်လည်းစိတ်ကျန်းမာရေးဆေးကန်းတွေဖွင့်လှစ်ဖို့ရှိပါတယ်။ဒေါက်တာရှဟင်းချောင်ဒရီက
We are doctors and we are human beings also and this is
ကျွန်တော်တို့ဟာဆရာဝန်တွေဖြစ်တယ်လို့လူသားတွေလည်းဖြစ်ပါတယ်သူတို့ခံစားနေရတဲ့အတွက်မခံနိုင်ပါဘူးသူတို့ဖြတ်တန်းလာရတဲ့အခြေအနေတွေကြောင့်လုံးဝကြေမွသွားနိုင်ပါတယ်ဒါမျိုးအရင်ကမတွေ့ဘူးပါဘူ
းအခုလက်ရှိထပ်ရောက်လာတဲ့ဒုက္ခသည်အတန်းတစ်ဝက်လောက်အတွက်ရှိပြီးသားဒုက္ခသည်စခန်းတွေကိုတိုးချဲ့နေတယ်လို့မမြင်ရတဲ့ထိခိုက်မှုတွေအတွက်လည်းမဆောင်ရှောက်နိုင်ပါဘူးအများစုကစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြသွားတာပါရှင်အခုလက်ဗရန်တောင်ဘက်ကိုလည်းအလှည့်ပေးပါဦးမယ် စကိုင်းတိုင်းရမပင်ခရိုင်တွင်ကလက်ဗရန်တောင်ကျင်းနီစီမံကိန်းကကျင်းနီရဲတဲတဲ့ကာလီစီကိုဒေသခံတွေတာစီခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေရောက်လာပြီးဒေသခံတွေနဲ့အခြေအနေတင်မာခဲ့ရပါတယ်။စိုက်ပျိုးလုပ်ကိုင်နိုင်မဲ့ရော့ချေးမြေဧက2000နီးပါးတောင်းဆိုထားတာကိုညင်းဆိုတဲ့အပြင်ကျင်းနီတူဖော်ရနဲ့ခြံစည်းရုပ်ခတ်တာတွေပြန်လဲစတင်လာတဲ့အတွက်တပိတ်စခန်းဖွင့်ပြီးကန့်ကွက်တာကျင်းနီစီမံကိန်းကကားတွေကိုပိတ်ဆို့ဟန်တားရတာတွေလုပ်ရတာဖြစ်တဲ့အကြောင်းဒေသခံတွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကပြောပြမှာပါရှင်
။သခိုင်းတိုင်းရမပင်ခရိုင်တွင်းကလက်ပရောင်းတောင်ကျင်းနီစီမံကိန်းကိုဒေသခံတွေကသဘောမတူဘဲကန့်ကွက်မှုတွေလုပ်ခဲ့တာဟာ6နှစ်ကျော်ကြာခဲ့ပြီဖြစ်ပေမဲ့ပြည်လည်မှုတွေမရသေးတယ်လို့လက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ကအစားထိုးမြေတွေက1900ပြည်ဖို့အတွက်အစီရင်ခံစာမှာရေးသားထားချက်တွေကိုလည်းကုမ္ပဏီတွေကစောင့်ရက်ပေးတာမျိုးတွေမရှိဘူးဆိုပြီးဒေသခံတွေကအောက်တိုဘာလ10ရက်နေ့မှာကျင်းနီတွေတည်ဆောင်လာတဲ့ကားတွေကိုတားဆီးပြီးတပိတ်စခန်းဖွင့်ကန့်ကွက်မှုတွေလုပ်နေရကြောင်းဒေသခံတို့ကအခုလိုပြောပါတယ်
။ကိုရင်မနှက်ခင်းလုံးကကြတော့ဒီဒီပြည်ဝင်ကြီးဦးမြင့်ကြီးနဲ့တိုင်းပြည်နဲ့ပြည်သက်တော်ကိုယ်စားလှယ်ဦးသိန်းနာမည်လာတဲ့အဲ့ဒီဦးမြင့်ကြီးကိုလာတဲ့အချိန်တုန်းကတော့ရဲအင်အားတော့တော်တော်များတဲ့
မနေ့ပိုင်းမှာတော့ရဲအင်အားရာနဲ့ချီပြီးလာရောက်ခဲ့ပြီးတဲ့နောက်ညနေ၄နာရီကျော်အချိန်လောက်မှာတော့ရဲကား၅စီးလောက်နဲ့တပိတ်စခန်းအနီးတစ်ဝိုက်မှာနေရာယူထားခဲ့တာပါစစ်တပ်အင်အားတွေနဲ့ဒေသခံတွေကိုဝိုင်းပြီးဒေသခံတွေတားဆီးထားတဲ့ကျေးမီကားတွေကိုတော့ညနေပိုင်းမှာတော့ပြန်လည်မောင်းနှင်သွားတယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီလိုတားဆီးပြီးတပိတ်စခန်းဖွင့်ရတာဟာစီမံကိန်းကိုတိုးချဲ့ပြီးခြံစည်းရိုးခတ်တာတွေကိုဆက်လုပ်မယ်ဆိုတာတွေကြောင့်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ
်ဟိုအစားထိုးမြေက1900ပေါ်ထုတ်ပေးရမယ်လို့အစီအစဉ်မှာလည်းမှာပါတယ်အဲ့မြေက1900အစားထိုးပေါ်ထုတ်ပေးရမယ်ဆိုတဲ့အချက်ကိုကျွန်တော်ကတောင်းလာပါခဏကိုသူကကျတော့လုံးဝမှမပေးနိုင်ဘူးဒီနှစ်လတော့တွင်းကိုလည်းဒီခြံစည်းရိုးတွေကျန်ပြီးတော့ချဲ့မယ်ဆိုကြတော့ဒါကျွန်တော်တို့ရွှေပြောင်းမမဲ့လာတယ်ဝမေးတို့ကန်တော်တို့ဒီနှစ်လတော့တွင်းရွှေဖို့ရှိရမယ်ဆိုတဲ့ပုံစံမျိုးနဲ့ပြောလိုက်တဲ့အချိန်ကျတော့ကျမတို့အရာကိုကျမတို့ဒေသခံတွေကိုခြံနေလဲခတ်တော့မယ်ပို့တောင်းဆိုတဲ့အချက်တွေကိုလည်းမပေးနိုင်ဘူးစိန်ခေါ်လိုက်တဲ့ပုံစံမျိုးနဲ့မို့လို့ကျမတို့အခုမလုပ်ချင်တဲ့ဒီကြီးသားတွေကိုလည်းတားပြီးတော့တစ်ခါမှခိုင်းခိုင်းရတာပါရှင့
်ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူဘဲစီမံကိန်းကိုဆက်မလုပ်ဖို့ဒေသခံတွေရဲ့နေရာတွေကိုသိမ်းယူပြီးလှုပ်ဆောင်နေတဲ့စီမံကိန်းကိုဒေသခံတွေကကန့်ကွက်မှုတွေသဘောပေါက်ဝင်ချင်းထိသိမ်းရေးအဖွဲ့တွေလူ့ခွင့်ရေးအဖွဲ့တွေကဝေဖန်မှုတွေကန့်ကွက်မှုတွေရှိနေပေမဲ့လက်ရှိအစိုးရတဲ့လက်ထက်မှာဖြည့်ရှင်းပေးနိုင်တာတွေကတော့အားနည်းနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတော့သလင်းကြီးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းသိန်းစောကလွှတ်တော်မှာလက်ပလောင်းရေးနဲ့ပတ်သက်လို့ပြင်ပြဆွေးနွေးရမှာစုံကောအစီရင်ခံစာအတိုင်းဒေသခံတွေအတွက်စိုက်ပျိုးလုပ်ကိုင်လို့ရမယ်ညရာဧကတွေကိုပြန်ပေးဖို့ကိုလည်းတင်ပြခဲ့တယ်လို့ပြောပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့မြမဝပ်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာထွက်လာပြီးတဲ့နောက်မှာတော့စာချုပ်အသစ်ပြန်လည်ချုပ်ဆိုပြီးမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝပ်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲယူဖို့ဆုံးဖြတ်ခဲ့တာပါမကြသေးခင်တုန်းကတော့အခုလိုတွေပြဿနာတက်နေတဲ့အတွက်တိုင်းဟင်းစိုးရဖွဲ့ကလေဆယ်ဝင်ကြီးဦးကန်စာမုံစီပင်ဝင်ကြီးဦးမြင့်ကြီးတို့လာရောက်ခဲ့ပြီးဒေသခံတွေတောင်းဆိုနေတဲ့နေရာရော်ကြီးပါဝင်အချက်၄ချက်ကိုပြောင်စုအစိုးရနဲ့ချိတ်ဆက်ပြီးအ мян ဆုံးဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့လည်းလက်ပရောင်းရေးနဲ့ပတ်သက်လို့ဒေသခံတွေရှင်းနေလောက်တဲ့အထိဖြည့်ရှင်းနိုင်တာမျိုးတွေမလုပ်နိုင်ခဲ့ပါဘူးဒီအတွက်လက်ပရောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့အချိန်ပေါင်း300ကျော်တဲ့အထိကန့်ကွက်မှုတွေကိုပြင်းပြင်းထန်ထန်ကြုံနေရတာလည်းဖြစ်ပါတယ်ရှင်
။မအေးအေးမှပြောပြသွားခဲ့တာပါရှင်။အခုအမေရိကန်ဘက်ကသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါစေ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပွားပွဲလက်လွတ်စွဲပြောဆိုမှုတွေကြောင့်တတိယကမ္ဘာစစ်အထိဖြစ်သွားနိုင်တယ်လို့ပြောခဲ့သူထင်ရှားတဲ့ Republican အထက်လွှတ်တော်အမတ် Bob Corker ကို Trump က Twitter ကနေတဆင့်ဖုတ်ခတ်လိုက်ပါတယ်။အထက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Bob Corkerကော့ကာကိုထရမ့်ကအင်ကာနေတုန်းကဘလူးလှောင်ပြောင်းဝေဖန်ခဲ့တယ်လဲဆိုတဲ့အကြောင်းမိုက်ကယ်ဘိုမင်းရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါမယ်ရှင်
။သမ္မတထရမ့်မှာသူ့ရဲ့စံကျင်ဘက်တွေဘောဘလူးပြောဆိုလေးရှိပါလဲ
။ Rocket Man we have crooked Hillary lying Ted Cruz
အဲ့လိုပါပဲသူ့ဘောဝေဖန်ခဲ့တဲ့အထက်လွှတ်တော်အမတ် Bob Corker ကိုလည်း Twitter ကနေခက်သေးသေး Bob Corker ဆိုပြီးလှောင်ပြောင်းခေါ်ခဲ့ပါတယ်။ထရမ့်မှာသမ္မတတာဝန်ထမ်းဆောင်ရမှာ reality ရုပ်မြင်သံကြားအစီအစဉ်တင်ဆက်နေတယ်လို့မျိုးလုပ်နေပြီးသူ့ရဲ့အပြောဆိုတွေကြောင့်တတိယကမ္ဘာစစ်ဖြစ်ပွားမယ့်စီဥတီသွားနေနိုင်ကြောင်း New York Times သတင်းစာကိုခိုကာကပြောဆိုခဲ့ပြီးမှထရမ့်ကအခုလိုတုံ့ပြန်တာပါ ဩဂုတ်လအတွင်းတုန်းကလည်းထရမ့်အနေနဲ့တီဗီညင်ညင်နဲ့ပြဿနာတွေကိုဖြေရှင်းကင်တွယ်သွားစီလို့ကြောင်းခိုကာကတိုက်တွန်းခဲ့ဘူးပါတယ်လွန်ခဲ့တဲ့သတင်းပတ်တုန်းကတော့သမရရဲ့ထိတ်တန့်အကြံပေးတွေကသမရအနေနဲ့ထင်ရှားဆိုင်မလုပ်နိုင်အောင်အနီးကပ်ကြက်မှတ်ပေးနေတယ်ဆိုတာမျိုးမစ္စတာခိုကာကရည်ညွှန်းပြောဆိုခဲ့ပါတယ်
Secretary Tillerson, Secretary Mattis.
ငွေကြေးဝန်ကြီးတီလာဆန်၊ကာကွယ်ဝန်ကြီးမက်သစ်နဲ့အေဗီရိုယာရှိချုပ်ကယ်လီတို့ဟာနိုင်ငံကိုကမောက်ကမမဖြစ်ရလျောင်းထိန်းချုပ်နေသူတွေဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
။ဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းမှာမစ္စတာကိုကာဟာနာမည်ကောင်းရသူပါ။မူဝါဒရေးရာချန်ပီအဖွဲ့ Brookings Institution ကမော်လီရီနိုလ်စ်က
Corker is generally well liked.
Corker ဟာလူကြိုက်များသူတူဖြစ်ပြီးအလုပ်ကိုဒီဇိုင်းမမတ်လုပ်တတ်တဲ့အထက်လွှတ်တော်အမတ်တယောက်ပါ
။ဩဇာကြီးမားသူတူဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Corker အနေနဲ့သမရအပေါ်စန့်ကျင်ဝေဖန်တဲ့အပေါ်အင်အားတသင့်ဖြစ်သူတွေလည်းရှိပါတယ်။ George Washington တက္ကသိုလ်ကနိုင်ငံရေးအကဲခတ် Matthew Delac က
He's saying that he's
American သမရကိုလုံးဝအတွေ့အကြုံမရှိသူတူဖြစ်သူကပုံဖော်ပြောဆိုခဲ့တာပါ။ Nuclear ခလုတ်ပေါ်လက်တင်မထားသင့်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။
သူ့ပေါ်ဝေဖန်တာကြောင့်ထရမ့်မှာတနင်္ဂနွေနေ့က Twitter မှာခိုကာဟာလွှတ်တော်အမတ်နောက်တစ်ကြိမ်ပြန်ရွေးခံရမှာသူ့ရဲ့ထောက်ခံမှုရဖို့လာပြီးတော့တောင်းခံခဲ့ဘူးတယ်လို့យေတာလိုက်ပါတယ်။အဲ့ဒီနောက်တော့သူဟာပြန်ဆိုင်ရတဲ့တတိမရှိတာကြောင့်မပြိုင်တော့ဘူးလို့ဆုံးဖြတ်ကြောင်းထရမ့်ကយေတာပါတယ်။အီရန်အရေးကိစ္စနဲ့ပတ်သက်ပြီးသူ့မှာတာဝန်အများကြီးရှိတယ်လို့လည်းဆိုပါတယ်။နောက်နေ့မှာတာဝန်ကအားယူဖို့ကြေညာထားတဲ့ခိုကာကအင်ဗီရောဟာလူကြီးဆောက်ရှောက်ရေးကဖြစ်နေတယ်ဆိုပြီးပြန်တုံ့ပြန်ပါတယ်။ Republican ထက်လွှတ်တော်အမတ် Chuck Grassley က
Both are cool. I got more important things.
ဘယ်သလုံးပြည်ပြည်လဲလဲဖြစ်သင့်ပါလဲ။ကိုကဗဇက်ပိတ်တော်ဝင်နဲ့တမရလည်းတခုလှုပ်ပါလို့ပြောဆိုရမှာတဲ့။ပို့ပြီးတော့ရေးကြည့်တဲ့လှုပ်ရှားလို့ရှင်းနေပါလား
။တမရအနေနဲ့လူမှုကွန်ရက်မှာစိတ်ကူးပေါက်တယ်လို့យေတာမှုတွေကိုရှောင်ရှားဖို့အကြံပေးသူတွေလည်းရှိပါတယ်။ Republican မဟာဗျူဟာဆိုင်ရာအကြံပေး John Fiery က
And there's also the problem.
စိတ်မြန်လက်မြန်လောက်တာကလည်းသူ့ရဲ့ပြဿနာပါ။ Twitter မှာသူ့ရဲ့အငင်းပွားပွဲအတွင်းစိတ်ကိုလှိဟပြတာပြီးအများသောအားဖြင့်ဒါတွေကလည်းဘာမှအလုံးမဖြစ်တာတွေပါ
။ဒါပေမဲ့လည်း Trump ကတော့သူ့ရဲ့ဥဆောင်မှုအခန်းကဏ္ဍအပေါ်ယုံကြည်မှုအပြည့်အဝရှိပါတယ
်။ I say often I inherited a mess.
ဆက်သမားကြီးမောင်မောင်တွေမကြာခဏကြုံရပေမဲ့ဒါတွေကိုဖျက်ကျော်လွှားနိုင်ခဲ့ပါတယ်။
အခွန်စနစ်ပြည်ပြင်းရေးနဲ့တခြားအရေးကြီးတဲ့ဥပဒေတွေအတည်ပြုနိုင်ဖို့ Republican လွှတ်တော်အမတ်တွေနဲ့ Trump မှာခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့လိုအပ်ပါတယ်။ Mr. Cooker ကတော့တမရအပေါ်အခုလိုပြောင်းဝေဖန်ဆန့်ကျင်မှုတွေမလုပ်ခင်ကတည်းကတမရရဲ့အခွန်စနစ်ပြောင်းလဲဖို့ကြိုးပမ်းနေတာနဲ့ပတ်သက်လို့ဒီအစီအစဉ်ဟာ American အနေနဲ့ပိုးပြီးတော့ကြွေးမီတင်စေလိမ့်မယ်ဆိုပြီးဆန့်ကျင်ခဲ့ပါတယ်ခင်ဗျာ
။ကိုအောင်ပြောကြားသားတာပါရှင်။အခုကျမတို့အတန်လှည့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်း Season တွေမှာတော့လူထုကျမရေးဦးကျော်စံသားရဲ့မြန်မာရေးတုံ့တက်ချက်နဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရမှာပါ။အခုညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လူဦးကပြောပြပေးပါဦးမယ်ရှင်။
စပိန်နိုင်ငံကဒဇယ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကတလူနီးယားဒေသခေါင်းဆောင်တွေအနေနဲ့တရားလွတ်လပ်တဲ့နိုင်ငံဖြစ်ကြေညာလိုက်ပြီလားဆိုတာကိုရှင်းရှင်းလင်းလင်းသိလို့ရတဲ့ကြောင်းစပိန်ဝန်ကြီးချုပ်မာရီယိုနိုရာချိုင်းကဒီကနေ့ပဲပြောဆိုလိုက်ပါတယ်ခွတ်ခွင့်ရရေးကျိုးပန်းနေရာတွေကိုဘိုးအစိုးရကတုံ့ပြန်မဲ့နည်းလမ်းတွေကိုဆွေးနွေးဖို့အစိုးရဖွဲ့နဲ့အရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးနောက်မှာပဲပြောဆိုလိုက်တာပါစပိန်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံခြေကဥပဒေအရလူလဲ့ရေးကြေညာရင်းရှိမှရှိရှင်းရှင်းလင်းလင်းသိဖို့လိုအပ်ကြောင်းနဲ့ဘိုးအစိုးရအနေနဲ့ကတလူနီးယားဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုစံငန်ထောက်ဝင်ရှိကြောင်းလည်းအကြီးချုပ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားပေါ်စီးရီးအရရေးကြီးကောင်းယူဖို့စဉ်းစားထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောနေကြမှာပဲအင်အားပြတဲ့အနေနဲ့အမေရိကန်ကကိုရီးယားကျွန်းဆွယ်မှာမနေ့ကပူးတွဲစီးရီးလေ့ကျင့်ပါတယ်။နောက်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကချက်တက်လျင်နေတဲ့အတူအမေရိကန်ကအတန်ထက်မြန်တဲ့ပုံချက်လျင်နေရကိုရီးယားကျွန်းဆွယ်အရှိနဲ့အနောက်ဘက်ကမ်းရိုးတန်းဒေသတွေမှာမစ်ဆိုင်းတို့ပစ်ခတ်ဆန်းသတ်မှုတွေပါဝင်ပူးတွဲစီးရီးလေ့ကျင့်ကြတာပါ။ယူအန်နိုင်ငံက2015ခုနှစ်နျူကလ িয়ার သဘောတူဆိုင်ချုပ်ကိုလေးစားလိုက်နိုင်မှုပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့နောက်ထပ်အတိအမှတ်မပြုတော့ဘူးဆိုတဲ့အကြောင်းလာမယ့်ရက်ပိုင်းတွေအတွင်းမှာကြေညာလိုက်မယ်လို့ခန့်မှန်းထားပြီးယူအန်ပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်သလားချမှတ်မလားဆိုတာကိုဆုံးဖြတ်ဖို့လွှတ်တော်ကိုရပေါင်း60အချိန်ပေးလိုက်မယ်လို့လည်းခန့်မှန်းနေကြပါတယ်။အမေရိကန်ပြည်သူ့နောက်ထပ်ပြင်ကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့နှစ်ခုနှစ်ကစလို့လောင်ကျွမ်းနေတဲ့တော်မီကိုထောင်နဲ့ချီတဲ့မိသက်သမားတွေနှိမ့်သက်နေရမှာလေတန်နှုံးယော့ပြီးအပူချိန်ကျလာတာကြောင့်မိသက်ရမှာပို့ပြီးတော့အထောက်အကူဖြစ်လာနေပါတယ်
အော်တိုဘာလ17ရက်ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လုံဦးကြေညာပေးသွားတာပါ။ဒီညနေ့စီစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဝက်ဂနာရောဘတ်စ်ဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.